မင်္ဂလာပါရှင် VOA American အတန်ကနေတောက်ကြနေနနေခင်းမြန်မာဘာသာအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ထုတ်လင်းနေပါတယ်ဒုတိယပိုင်းနာရီဝက်အစီအစဉ်မှာကြားရမှာကတော့
ချူဂျာစနစ်ဆိုနဲ့တိမ့်မကျွန်တော်တို့တူတက်ကိုစတဲ့ဦးတေးရရှိတော့ချူတိုင်းနာပါတီကအားလုံးပေါင်းမှတတိယတင်ကောင်းအဲ့ဒီပါတီတွေကပြုတ်သွားနေတယ်
တိုင်းရင်သတင်းလွှာအစီအစဉ်မှာအပြည့်စုံတင်ဆက်မှာပါကျမရေကဏ္ဍအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လင်းပေးဖို့ရှိပါတယ်အခုတော့ကျမတို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြမှာပါဒေါ်လာလတန်းကအစီအစဉ်တင်ဆက်ထားပါရရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်စာလုံးပေါင်းကA ga taku di niya ma dikao F-I-S-H fish ga ro nga O-U-T out adverb kriya witi tana go O-F offs preposition wibene dwe tung tare out of ga apienbe do lo longgao dibe ya bi W-A-T-E-R water ga ro tora shimya tibi pide dain ye su ro zikwai tunye dayay dibe ga ro ye apienbe go yao ni de nga dikao bo.ရည်ထဲမှာအသက်ရှင်နေငါကရေပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာတော်တော်ရှင်များစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရာထိုင်ရခဲ့နေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရာထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့တမန်လူတူပါပဲဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်။အနေရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
။ A fishOut of water.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom အသုံးနှုန်းသင်ခန်းစာကိုဒေါ်လလတန်းကတင်ပြသွားတာပါရှင်။ဒီ season ကို VOE ရဲ့မနက်ပိုင်း season တိုင်းမှာထုတ်လွှင့်နေပါတယ
်။ Fresh Nation မြန်မာနိုင်ငံမှာ HIV AIDS ဖြစ်ပွားကူးစက်ပြန့်နှံ့မှုကာကွယ်ရေးလုပ်ငန်းကိုဘယ်အတိုင်းဓာတ်ထိထိရောက်ရောက်ဆောင်ရွက်နိုင်ပါသလဲပြည်သူလူထုအနေနဲ့ရောဒီဝေဒနာသည်ရဲ့အပေါ်မှာအထင်သေးနှိမ်ချစိတ်မရှိဘဲစာနာမှုအပြေအဝါထားနိုင်ကြပါသလားဆိုတာအခုလာမယ့်စနေညတိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသွားရရှိမှာခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994fax number 2023992552ဖြစ်ပါတယ်။ email လိစာကတော့ bomis@vuanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတို့ဆင်းရဲတာပြောကြပြီး mp3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်။ဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပါပါရှင်။အမျိုးသမီးတွေသိဆုံးပြီးတော့နှစ်တန်ကြာလာချိန်နဲ့နှစ်ပေါင်းများစွာကြာလာချိန်မှာတဘာဝအလျောက်ဖြစ်လာတဲ့ပြဿနာတွေကိုကြိုတင်သိသင့်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်။ဒီဒါနဲ့ပတ်သက်လို့ပိုမိုသိရှိနားလည်နိုင်ဖို့ဆေးတက္ကသိုလ်တင့်တဲ့ဗဟိုအမျိုးသမီးဆေးရုံသားဖွားမိရဲ့ပညာဌာနပါမောက္ခဌာနမှူးဒေါက်တာမြတီတာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါမခဒေါက်တာမြတ်တီတာခင်ဗျာအမျိုးသမီးတွေသွေးဆုံးပြီးပြီးချင်းဖြစ်လာတဲ့ပြဿနာတွေအကြောင်းကိုပြီးခဲ့တဲ့တစ်ခေါက်ကအဓိကပြောပြီးတဲ့အချိန်မှာအခုတစ်ခေါက်တော့ဆက်မရင်ဒီသွေးဆုံးပြီးအလေအလတ်ဒါမှမဟုတ်သ အချိန်အတန်အကြာမှဖြစ်လာတဲ့ပြဿနာနဲ့ဒီအသွေးဆုံးပြီးနှစ်ပေါင်းသိပ်များစွာကြာတဲ့အခါမှာဖြစ်လာတဲ့ပြဿနာတွေအကြောင်းဆက်ပြောအောင်ဆက်မလိုက်။ဟုတ်က
ဲ့။နှစ်အတန်အကြာမှဖြစ်လာဆိုဟော်မုန်းနှေးဝါးတဲ့အကြောင်းမျိုးမိမခုလမ်းညာမှာ၆တွေလာတယ်။တိမ်ပြီးသွားတယ်၊တိမ်ရလဲကျုံသွားတယ်။အဲ့ဒါမိမိကိုလမ်းညောင်းမှာစီးသွားလမ်းညောင်းဖိတ်ကလေးရတယ်ရှိရတယ်။အဲ့ဒီခါကျတော့စီးသွားလမ်းညောင်း၆တွေ့တယ်။စီးသွားတဲ့အခါမှာဒီခါရဲကျင့်နေစွာလေးတွေဖြစ်လာတယ်။ခဏခဏစီးလမ်းညောင်းပိုးရှိတယ်လို့လူမျိုးလူတွေဖြစ်လာတယ်။စေးတောက်တဲ့ပြန်ဖြစ်တယ်။အဲ့ဒါပြင်မိမိကိုလမ်းညောင်းက၆တွေ့လာတဲ့ခါကျတော့ဘာဖြစ်လဲဆိုတော့နောင်နဲ့ဆက်ဆံတဲ့ခါမှာအခက်အခဲဖြစ်လာတတ်တယ်။နောက်ခါကျတော့ပွန်းတယ်ပေါ့။ဒီနောင်နဲ့ဆက်ဆံတဲ့ခင်ခါမှာအရေးဆန်းနေဆိုလို့ရှိရင်မပွန်းဘူး။အခုကျမိမိကိုလမ်းညောင်းလည်းပါသွားတယ်။အဲ့တော့ပွန်းတွေဖြစ်လို့တယ်။ပေါ်နေပြီတော့အနောက်နဲ့ဆက်ဆံတဲ့ခါမှမလာကျင်လာလေးကြီးရှိလာတယ်။အဲ့ဒါပြင်တစ်ခါပြီးလမ်းလျှောက်ပြင်လည်းပေါ်နဲ့တကြောင်မလို့မိမိကွာ၆ပြီးတော့နေရထိုင်ရထက်လာလေ။ပေါ်နဲ့တကြောင်မလို့ဒီကိုတူးပြဲတဲ့အခါထွက်တယ်လို့စီးစီးလေးကြီးအကြီးလေးကြီးအရှူလေးပြန်ဆင်းတတ်ပါလေ။အဲ့တော့အဲ့အထူးဆင်းတာတော့တဘာဝပေါ့လေ။ပေါ်လို့ပါလို့ဖြစ်တာပေါ့နော်။အဲ့ကနေပြီးတော့အဲ့အကြီးပါလေးကြီးပါရပါများလို့ရှိရင်စိတ်အတွင်းကအကြီးပါလေးကြီးပါတယ်။အဲ့ကောင်ပိုးတွယ်လွယ်တဲ့တကောင်မျိုးတခါတလေအဲ့ဒီစိတ်ထဲမှာပြည်တဲတာကြီးဒါလေးလည်းဖြစ်တတ်ပါတယ်တခါလေဘလောက်ထိဆိုရဲဆိုတော့စိတ်ထဲမှာပြည်တဲပြီးတော့လေတခါလေပြေးပြန်ဆင်းတတ်တဲ့ထိလည်းဖြစ်တတ်ပါတယ်ဆိုတော့ဒါတွေကဟော်မုန်းနည်းလာလို့ပေါ့နော်အဲ့ကျကျွန်တော်တို့ပိုးတွေစီရိုးရိုးပြည်အောင်နဲ့တင်မရဘူးစိတ်ထဲပါလေနည်းနည်းပြန်ပြီးတော့ထူလာအောင်တဲ့ဟော်မုန်းစီးထားပြီးအစာထိုးပေးရတာရှိပါတယ်ရေရှည်မဟုတ်ပဲနဲ့နော်ခက်တာခဏပြီးတယ်ပေါ့ပြီးရင်နဲ့သူတို့ခံနိုင်လေးရှိလာတယ်
ဟုတ်ကဲ့ဒီနှစ်အတန်အကြာဖြစ်လာတဲ့ပြဿနာတွေအတွက်နောက်ထပ်ကာကွယ်ဖြစ်ရှင်းတဲ့နည်းတွေရောရှိသေးလားဆင်မင်
းခုနလိုလေဟော်မုန်းအစားထိုးတာကိုဟိုတောက်ဆေးအနေနဲ့လည်းယာယီခစ်တာပြီးလို့ရတယ်ပေါ့နောက်တစ်ခါတောက်ဆေးမဟုတ်ခင်းနဲ့လိန်ဆေးလေးအနေနဲ့လည်းပြီးလို့ရတယ်ပေါ့အဲ့လိန်ဆေးလေးအနေနဲ့ပြီးလိုက်ပြီးတက်တာပါတယ်ဆိုရင်ပြန်ပြတ်ထားလို့ရတယ်လေအဲနောက်တစ်ခုကအဆူချင်းတမျိုးနဲ့ပါတဲ့ဆေးရဲ့အဆူချင်းပူချက်ဆူချင်းပါတာရဲ့ဒါတွေကအနည်းငယ်များတယ်ဆိုတော့ပြန်ကြတော့နာခင်စာကိုဖြစ်စီမှုနေတယ်၊ပြင်ကစားဖြစ်စီမှုနေတယ်၊စီးဆူပြီးတီဘူလုံးလိုမျိုးလေးဤဆိုရင်အစ်စ်ဟုတ်ဘူးပေါ့နော်တီဘူလုံးလိုမျိုးစီးလေးတွေပေါ်လာတယ်ပေါ့အဲ့ဒီစီးလေးတွေကြတဲ့ခါကျတော့ခုနဒီမင်းကူ၆တောက်တူစီးသွားလမ်းကြောင်းမှာဖြစ်တဲ့ပြဿနာတို့လေသူကကာကွယ်တယ်။နောက်ရိုးပွားတာလည်းကာကွယ်တ
ယ်။ဟုတ်ကဲ့ဆရာမအဲ့ဒီခါကျတော့ဒီသွေးဆုံးပြီးနှစ်တော်တော်များများကြာလာတဲ့အခါကျတော့ဆရာမရေဘလို့တွေဖြစ်လာလဲ။န
ှစ်တိတ်ကြာလာတဲ့ခါကျတော့ဘာဖြစ်လာလဲဆိုတော့ရိုးပွားတဲ့ပြဿနာတက်လာတယ်။ဒါဆိုရင်ဟော်မုန်းတက်နေွားတဲ့ခါကျတော့လေရိုးပြီးပွားလာတယ်။ရိုးပွားလာတဲ့အကြောင်းမလို့ဒူးနာတယ်ခါနာတယ်လို့ဆိုတာလေးဖြစ်လာတယ်ပေါ့။အဲ့ဒါတွေမသာဘူးခါမှရှိရခါစီရိုးကရိုးရီကပြားသွားပြီးတဲ့ခါကျတော့ဟိုခါကုန်းလာတယ်ခါကိုင်းလာတယ်။အဲ့ဒါတွေပါဆွေးလို့ဖြစ်တာလေဆိုဒီဟော်မုန်းနေွားတဲ့အကြောင်းမလို့ရိုးပွားတဲ့ရိုးကဖြစ်လာလို့ပါပဲ။အဲ့ဒါအပြင်နောက်တစ်မျိုးကတော့ဒါလည်းဆိုရင်အရိုးပြင်ကိုနှလုံးသွေးကြောတွေနဲ့ပတ်သက်လို့လေသွေးကြောယူပါတယ်သွေးကြောကျန်တာဖြစ်လာနိုင်ပါလေ။အဲဒါကြောင့်မို့ကျမတို့မိန်းမတွေကသွေးဆုံးပြီးနောက်ပိုင်းဆိုနှလုံးသွေးကြောကျင်တာပိုပြီးဖြစ်လာတတ်ပါလေ။အော
်ဟုတ်ကဲ့ဆင်မ
။ဒီဟာတွေကိုကျမတို့ကချူတင်ထိထားတယ်ဆိုရင်ဒါတွေခံစားမှုမဲအောင်ဆိုပြီးချူတင်ကောက်လို့ရတယ်ပေါ့။
ဟုတ်ကဲ့ဆင်မ။ကာကွယ်နည်းလေးတွေဆက်ပြီးတော့ပြပြပေးပါလား
။ဘယ်လိုကာကွယ်မလဲဆိုတဲ့အခါကျတော့ကျမတို့ရဲ့ဒီသွေးဆုံးတဲ့အချိန်မှာဒါလေးပြင်ပြောင်းလဲမှုလေးတွေရှိရဲဆိုတာသိရရင်ကျမတို့ဒီနေတဲ့ထိုင်တဲ့စတာလာမယ်ပေါ့နော်။အိုးမအယူပါလေဆိုတဲ့ဥစ္စာဖြစ်မှကုလို့လွယ်ဘောသူကပွားတယ်ဖြစ်ချင်းဖြစ်နေတော့ကသူရမသိဘူးဘယ်တော့မှသိလဲဆိုတော့ခါကိုက်နာမင်းနည်းနည်းလေးချော်လဲလိုက်တာနဲ့အယူကျိုးသွားမယ်အယူကျိုးသွားရင်အခုဖြစ်မှာတော့ခုထုံးနေကောင်းလာတော့မဆိုးဘူးဒါတော့မှတော်ခံစားရတယ်ပေါ့ဒါမှမဟုတ်ရင်ဆူဆူအသက်ကြီးတဲ့ပေါင်းတဲ့ယူကျိုးသွားတယ်အသက်ဆုံးပါတဲ့အဖြစ်ဖြစ်တတ်တာပေါ့နော်အဲ့တော့ဒီယူပွားခြင်းကိုကာကွယ်ဖို့ဆိုလို့ရှိရင်ကျမတို့ကဒီသေးဆုံးသက်လောက်ထဲကကျမတို့ဒီမလူလေအယူဆရှိရလိပဲ၄၀ဆိုရင်နောက်တို့တပိတ်တာကိုဘယ်လိုတော့ရမယ်ဆိုပြီးတော့အယူဆတည်ရှိတယ်။နောက်ခေါင်းနေမှာဆိုလို့ရှိရင်လည်းပဲဟိုပါပဲထောက်ပြုံဒီနှုတ်လေးထဲမှာချက်သားတစ်ကောင်ထည့်ပြီးတော့ဟိုနှုတ်လေးအောင်ပေါင်းပြီးတော့တည့်ရထစားရမယ်ဆိုတာဒါ hydrogen စားခိုင်းတာပေါ့။နောက်တို့တပိတ်တာတစ်ထိုင်နဲ့တော့ရမယ်ဆိုတဲ့ဥစ္စာကတော့ calcium ဓာတ်ကိုဖြည့်ပြီးတာပေါ့။အမေပေးတဲ့နှုတ်ကုံကြီးချင်းအစားပြီးနှုတ်တော့ရမယ်ဆိုတဲ့အယူဆရှိတယ်ပေါ့။အဲ့ဒါလေးကမှန်ကန်တဲ့အယူဆတွေပါ။အဲ့ကျမတို့ရဲ့ဟိုတိုင်ရင်စီအနေနဲ့ယူစားရပေါ့နော်ဒါတွေကမှန်ကန်တယ်။ဘာဖြစ်လို့လဲဆိုတော့ယူပွားတဲ့ယောဂဖြစ်လာနိုင်တဲ့ကြောင့်လို့ဆက်၄၀ဆိုရင်ဟိုတဲ့သူမျိုးဆုံးတူတည်မယ်။ဘာလို့သူတို့ကတထိုင်နဲ့တောက်ပါဆိုရင်လည်းကျမတို့ကတထိုင်နဲ့တောက်တာတွေကိုအများအားဆွဲတောက်တယ်ပေါ့။ဆိုတော့နောက်နေ့မှာကယ်ဆီယမ်ဓာတ်အယူဓာတ်ကြီးပါတယ်လေ။ဆိုအဲ့အယူဓာတ်ကြီးအနေပြီးတော့ယူပွားခြင်းကိုကာကွယ်နိုင်တယ်ပေါ့။အဲ့တော့အစားတောက်နေနဲ့အဲ့လိုဆင်းနေပေါ့။ ်။နောက်တော့ကျတော့စိတ်လေးတောက်တာတို့အရက်တောက်တာတို့ကျတော့ရိုးပွားခြင်းပိုဆိုးစေတယ်။ဒါကြောင့်မလို့ရိုးပွားခြင်းပိုဆိုးစေတဲ့အတွက်ကြောင့်မလို့ဒီအရက်တောက်တာစိတ်လေးတောက်တာဒါရရှောင်ခြင်းရမှာပေါ့လေ။နောက်တစ်ခုကကျတော့ဘာလဲဆိုရင်ငြိမ်ငြိမ်လေးထိုင်နေရင်ရိုးပွားတာပိုဆိုးတယ်။အဲဒီကျတော့အရိုးပွားရင်တခါလေးဒူးနာခါနာဆိုပိုပြီးငြိမ်သွားတယ်။ငြိမ်သွားလေပိုဆိုးလေ။အဲ့တော့ဘာလို့ရမလဲဆိုရင်ဆံမန်လန်းရှောင်မယ်လှုပ်ရှားမှုကြီးကြီးလုပ်မယ်။အဲ့ကျန်ကျွတ်တာလှုပ်ရှားမှုကြီးလုပ်တဲ့ခါကျတော့ကျွတ်တာကအယိုးရဲ့အနေပါမှာတွေ့တာလေအဲ့အနေပါလေးမှာလှုပ်ရှားမှုလေးတွေနဲ့အနေပါမှာနည်းနည်းပေါ်လာလေးကြီးသူ့ကြည့်ဥစားလေးတွေသူ့တိတိလေးတွေပေါ့ဒါဖြစ်လေဖြစ်တာရှိတယ်အဲ့ဒါလေးတွေဖြစ်တော့မှအဲ့နေရာမှာအယိုးကလာပြီးတော့ကယ်လ်ဆီယမ်ဓာတ်ကလာပြီးတော့ဒီပိုဇစ်လုပ်တယ်လေဆိုတဲ့ခါကျတော့အယိုးပွားခြင်းကာဝယ်အဲ့တော့ဒီအယိုးပွားခြင်းကာဝယ်ကိုကျမတို့ပုံမှန်လှုပ်ရှားတယ်လမ်းလျှောက်တယ်လူချင်းကလေးတွေလှုပ်တဲ့နေငြိမ်ပြီးကုန်နေပူဆူနေစိလေးတောက်တဲ့အရေးတောက်တဲ့ဆိုတာကြီးရှော်မင်းနားလို့တောက်မယ်နားလို့တင်မကဘူးနားလို့မကြိုက်တဲ့လူဆိုရင်တော့အယိုးတက်ပါတဲ့ငါးလီရှင်အယိုးလူချင်းနောက်ပစွန်စိတ်ဟိုလေအခွန်လေးပါဝါးစားရင်ဒီကယ်လ်ဆီယမ်ဓာတ်ကြီးရတယ်ပေါ့ဆိုတော့ဒါလေးကိုကြိုသိထားမယ်ဆိုလို့ရှိရင်တော့ဒီအယိုးပွားခြင်းကိုကာကွယ်လို့ရတယ်အဲ့တော့အားလုံးကိုပြောချင်တာတော့ဘာမှအရေးအဖြစ်လာတဲ့ပြေဆုံးခြင်းဆိုတဲ့ဥစ္စာကိုနေထိုင်စားတောက်ပုံကလေးတွေသူပြန်ကြောင်းနေပြီးဒီသားစလတ်ဒီဟာကိုသိထားပြီးတော့နျူထရီစာဆက်ဆံပြီးနေဆိုရင်ဒါတွေကိုကြော်ဖားသွားမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုကျမတို့ကြာသပတေးနေ့ညပိုင်းအစီအစဉ်မှာလည်းထုတ်လွှင့်နေပါတယ်အခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံလူဆိုင်ရာကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ် Miss Yang Kili ဟာရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းဘက်မှာအစိုးရတပ်မတော်နဲ့ပလောင်ခေါ်တအံ့အမျိုးသားလူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ကြတယ်ဆိုတာနဲ့ရှမ်းပြည်နယ်ဘက်မှာဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ရဲ့စစ်ရေးပဋိပက္ခအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Mrs. Yang Healy ဟာရခိုင်ပြည်နယ်စစ်တွေမြို့ကိုဇူလိုင်လ18ရက်နေ့ကရောက်ရှိလာပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်အပါအဝင်အရက်ဖက်အဖွဲ့အစည်းတွေလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ် Mrs. Yang Healy ဟာစစ်တွေမြို့အနီးကဆက်ရိုးကျရခိုင်ဒုက္ခသည်စခန်းနဲ့ဘောတူဘပင်ဂလီဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးစစ်တွေထောင်မှာဖမ်းဆီးထားတဲ့မွတ်စလင်ကောင်းဆောင်တွေနဲ့ထောင်ထဲမှာတည်တံ့တွေ့ဆုံခဲ့ပါတယ်။ယန်ဟီလီအနေနဲ့ရခိုင်ပြည်နယ်ရဲ့ပဂတိအခြေအနေနဲ့တမိုင်းကျောင်းတွေကိုလေ့လာသိထားဖို့လိုသလိုသူ့ရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်ရမှာဖြစ်တယ်လို့ရခိုင်အမျိုးသားပါတီကောင်းဆောင်တူဦးဖြစ်သူဦးလာစောကပြောပါတယ်။ယန်ဟီလီဟာကိုရီးယားအမျိုးသမီးတူဦးဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်အဖြစ်6နှစ်ကြာတဝန်ထမ်းဆောင်ခဲ့တဲ့မစ္စတာကင်ဒါနာနေရာမှာမကြသေးမီကအစားထိုးဝင်ရောက်လာသူဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းအစိုးရတပ်မတော်နဲ့ပလောင်ခေါ်တန်းအမျိုးသားလူမျိုးရေးတပ်မတော်ထီရနေရီတို့ကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ဇူလိုင်20ရက်နေ့ညနေ 9:00 မှာမြန်မာအစိုးရတပ်မတော်တပ်မ88လက်အောက်ခံတပ်ရင်းတွေကနမ်ခမ်းမြို့နယ်မွန်ဝီကျေးရွာအုပ်စုမန်ပူးရွာမှာငူရီစေဝါလိုက်လံတိုက်ဖြစ်နေတဲ့ TNLA တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တယ်လို့မွန်ဝီဒေတာခန်ဇာယီလုံကပြောပါတယ်။ဒီတိုက်ပွဲမှာမန်ပူးရွာသားနှစ်ဦးကြဆုံးခဲ့တယ်လို့အစိုးရတပ်ဘက်နဲ့ TNA ဘက်ကလည်းအများအပြားကြဆုံးပြီးအစိုးရဘက်ကတနက်ရှိလက်သိမ်းပိုက်နိုင်ခဲ့တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးတဦးကပြောပေမဲ့ဒီချအတည်ပြုချက်တော့မရရှိခဲ့ပါဘူး။တိုက်ပွဲကြောင့်ဒေတာခန်တရားခံကနမ်ခမ်းမြို့ပေါ်ထွက်ပြေးရောက်ရှိတယ်လို့တချို့ကလည်းမွန်ဝီရွာမှာပဲစစ်ပေးရှောင်နေတယ်လို့မွန်ဝီဒေတာခန်တွေကပြောပါတယ်။
ဇူလိုင်လ24ရက်နေ့ကနေ26ရက်နေ့ထိပြုလုပ်သွားမယ်။တိုင်းသာလနဲ့ကန်အဖွဲ့များရဲ့ထိပ်သီးညီလာခံကိုကချင်လူမျိုးရဲ့အဖွဲ့ KIO ဗဟုဌာနချုပ်လိုက်စာမှာကျင့်ပသွားမှာဖြစ်ပါတယ်။ဒီညီလာခံမှာအစိုးရဘက်ကဖိအားပေးနေတဲ့တနိုင်ငံလုံးအတိုင်းအတာပြစ်ခတ်ရစဲရေးကိုတပ်ပေါင်းစုများဘက်ကလက်ခံမခံကိစ္စရပ်အပေါ်အဓိကဆွေးနွေးသွားမယ်အနေထားရှိတယ်လို့ KIO ဆွေးနွေးညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကောင်ဆောင်ဆရာကြီးဆွမ်နုတ်ကမ်ကပြောပါတယ်။ဆွေးနွေးပွဲအစီအစဉ်တရလုံးကိုတနင်္ဂနွေလုံးအတိုင်းတာပြစ်ခတ်ရစေးဆိုင်ရာညီနိုင်းရေးအဖွဲ့ NCCT ကတာဝန်ယူသွားမှာဖြစ်တယ်လို့ UNFC ခေါ်ညွတ်တော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအပါအဝင်၁၂ဖွဲ့နဲ့တခြားအဖွဲ့၄ဖွဲ့တို့တက်ရောက်မှာဖြစ်တယ်လို့သိရပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့များနဲ့အစိုးရကြားညီလာခံဟာ KIO နေမြေမှာဒုတိယကြိမ်မြောက်ပြုလုပ်ခြင်းလည်းဖြစ်ပါတယ်။
တနင်္လာနေ့တိုင်းဒေသကြီးထဝယ်မြို့မှာအသိအစခံရတဲ့မြင်းနဲ့ပတ်သက်ပြီးဒေသခံအနာပိုင်တွေနဲ့စကားအခြေတင်များခဲ့ကြတဲ့လေတမား၁၉ဦးကိုမြို့နယ်တရားရုံးကနေထောင်ဒဏ်နဲ့ငွေဒဏ်ချမှတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ၁၆ရက်နေ့မှာထဝယ်မြို့နယ်အနာပိုင်တွေကနေကိုတရားနှောင့်ယှက်မှုနဲ့လေတမားအမျိုးသား၁၀ဦးကိုထောင်ဒဏ်နဲ့အမျိုးသမီး၉ဦးကိုငွေဒဏ်စီရင်ချက်ချလိုက်တယ်လို့ဒီမိုကရက်တစ်ပါတီမြန်မာရဲ့တိုင်းစီယုံရေးမှူးဦးတန်းထွန်းကပြောပါတယ်။အရင်ကတင်စီထားတဲ့လယ်မြေဧကပေါင်း900ကျော်ထဲကဧကနေရာကျော်ကိုတိုင်းဒေသကြီးယုံဝင်ကြီးအိမ်ယာတွေဝန်ထမ်းအိမ်ယာတွေဌာနဆိုင်ရာယုံတွေနဲ့ဈေးယုံတွေဆောက်လုပ်ထားပြီးကြံဧကပေါင်း300ကျော်ကိုမူလပိုင်ရှင်တွေထံပြန်တဲ့အနှံ့ရမှာလေဓမ္မတွေမကျေနပ်လို့ဆန္ဒပြရာကနေအခုလိုအေးအေးယူခံရတာလို့ဦးတန်းထွန်းကပြောပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ကဦးဘူထာနာချုပ်လိုက်စာမျိုးအနီးမှာရှိတဲ့ဂျေယံဒုက္ခသည်စခန်းမှာမြေပြိုကျရာကနေဒုက္ခသည်၅ဦးသေဆုံးခဲ့ပါတယ်။ဇူလိုင်လ22ရက်နေ့မနက်ဖက်မှာမိုးသီးထန်စွာရွာသွန်းမှုကြောင့်မြေပြိုခဲ့လို့အခုလိုသေဆုံးသွားတယ်လို့ဂျေယံဒုက္ခသည်စခန်းကော်မတီဝင်တွေကပြောပါတယ်။သေဆုံးသူတွေဟာအမျိုးသမီး2ဦးနဲ့ကလေး3ဦးဖြစ်ကြပြီးသူတို့တွေဟာ2012ခုနှစ်ကထွက်ပြေးတိမ်းရှောင်လာတဲ့စစ်ပြေဒုက္ခသည်တွေဖြစ်ပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်မြန်မာအစိုးရနဲ့ပြည်ထောင်စုအဆင့်အပြည့်ရက်သဘောတူညီရေးလက်မှတ်ရေးထိုးထားတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ခေါ် SSPB SSA နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေအပေါ်တစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေသလိုတပြည်လုံးအတိုင်းအတာအပြစ်ရက်ဖို့အတွက်အဟန့်အတားဖြစ်စီတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်အခုလိုရှမ်းပြည်နယ်ဘက်မှာဖြစ်ပွားနေတဲ့ပဋိပက္ခအခြေအနေတွေနဲ့ပတ်သက်ပြီးဆိုင်းမင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
ရှမ်းပြည်နယ်ဘက်မှာဆွေမြမတပ်မတော်ကနေအင်အားတိုးချဲ့ပြီးနေမီစိုးမိုးရေးဆောင်ရွက်နေတဲ့အနေအထားကြောင့်ပြစ်ခတ်ရက်စေးရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေနဲ့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေပါတယ်။ဇူလိုင်လ20ရက်နေ့နဲ့21ရက်နေ့မှာရှမ်းပြည်တောင်ပိုင်းဂျေတီမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။အစိုးရတပ်မတော်ကနေအခုလိုမျိုးထိုးစစ်ဆင်နေတာဟာတပြည်လုံးအပြစ်ရက်ဖို့အဟန့်တားဖြစ်စေတယ်လို့ဝန်ဟိုင်းဌာနချုပ်ရုံးအရာရှိဖာမက်ကပြောပါတယ
်အခုတော့ဆယ်ကျွန်တော်တို့ဖြစ်နေတဲ့ကိစ္စကကျွန်တော်တို့စာပြီးတိုက်တာမဟုတ်ဘူးဗျဒီတက်မတော်ကလာလာပြီးကျွန်တော်တို့လာတိုက်တာအခုနိုင်ငံတော်နဲ့ဒီလူလူတို့အားလုံးကတောင်းဆိုနေတဲ့တပီလုံးအပြစ်ခရရဆဲရေးငင်းချရေးကိုလက်မရေးထိုးပွဲဆက်လမ်းနိုင်ဖို့ဟာဒီလိုအခြေအနေမျိုးတိုက်ပွဲခဏခဏဖြစ်နေတဲ့လက်မရေးထိုးဖြစ်နိုင်ဖို့ဟာတော်တော်လေးနှောင့်နှေးသားလိမ့်မယ်လို့
အခုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဂျေတီမြို့နယ်အတွင်းကဒေသခံလူထု900ကျော်ဒေါတောင်ထဲမှထွက်ပြေးဒိမ်းရှောင်နေရတယ်လို့လည်းရှားနိုင်ငံရေးပါတီကောင်းဆောင်တွေကပြောပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးပိုချုပ်ကျော်ညွန့်ကနေရှမ်းပြည်တပ်မတော် SSP SSA ဟာငင်းချမ်းရေးအလိုမရှိဘဲနယ်မြေစိုးမိုးရေးလုပ်နေတဲ့တပ်မတော်စစ်ကြောင်းကိုအကြိမ်ကြိမ်အလင်းငိုက်တိုက်ခိုက်တယ်လို့လွတ်တော်ထဲမှာပြောဆိုခဲ့ပါတယ်။အခုလိုမျိုးတဦးပေါ်တဦးအပြစ်ဖို့နေရင်ငင်းချမ်းရေးဘယ်တော့မှရနိုင်မှာမဟုတ်ဘူးလို့ပြည်သူလွတ်တော်ကိုစလဲနန်းဝါနှုကပြောပါတယ်။
ဒီတိုင်းကဟုတ်တယ်မြက်ကိုကြောက်အဖြစ်ဖို့နေတယ်ဆိုတော့ဒီကလန်ကဒေတာကဆုံးမှဖြစ်ပါဘူးကြောက်ကြောက်အဖြစ်ဖို့နေလာတာလည်းမြက်တောင်ရှော့ကြကြနေပါဘူးမဖြစ်စလုံးကနိုင်ငံကြီးအမြင့်မဖြစ်ကြနေရိုးရိုးဖြောင်းဖြောင်းနဲ့ဝင်နိုင်ငံတော်ပြတော်ကိုဒီတော့တခုလူပဲကြည့်ပြီးတော့တော့ကျမတို့အတွက်လည်းလုပ်ပြီးနေဆိုတော့အဆင်ပြေပါတော့နော်
မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့အပြစ်ခတ်ရက်စဲရေးနဲ့ပတ်သက်ပြီးနှစ်ပတ်တက်နေရသတ်မှတ်ရေးလိုက်နာရမယ့်ကျင့်ဝတ်ငင်းချမ်းရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးမူပေါင်းရေးဆွဲရေးနဲ့နှစ်ပတ်သဘောတူလက်ခံမဲ့အခြေအနေအောက်မှာနိုင်ငံရေးအမြန်ဆုံးစစ်ဆန့်ညှိနှိုင်းရေးစတာတွေပါဝင်တဲ့သဘောထား၅ချက်ကိုဇူလိုင်လ၁၈ရက်နေ့ကထုတ်ပြန်ခဲ့ပါတယ်
ဆက်ပြီးတော့အမျိုးသားလွတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်တဲ့အချို့ချက်ကိုစားပြုစနစ်လို့ခေါ်တဲ့ PR system နဲ့ပတ်သက်ပြီးလွတ်တော်အတွင်းမှာသဘောထားကွဲလွဲမှုတွေရှိနေကြပါတယ်။ PR စနစ်ကိုမြန်မာနိုင်ငံရေးပါတီတချို့ကကြိုက်နှစ်သက်နေသလိုတိုင်းရင်းသားနိုင်ငံရေးပါတီတော်တော်များများကကန့်ကွက်မှုတွေရှိနေပါတယ်။အချို့ချက်ကိုစားပြုစနစ်ပေါ်နိုင်ငံရေးပါတီခေါင်းဆောင်တွေရဲ့သဘောထားအမြင်တွေကိုအမည်ကနေစူးစီးထားပြီးတော့နိုင်ငံအိမ်ကနေတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံရွေးကောက်ပွဲမှာ PR စနစ်ကိုကြည့်သုံးမယ်ဆိုရင်မလူလားအပ်တဲ့ရှုပ်ထွေးမှုတွေဖြစ်ပေါ်လာနိုင်တယ်လို့ချင်းသူသက်ရေးပါတီဥက္ကဋ္ဌဦးနုထံကကပြောပါတယ်
။ကျွန်တော်ပါတီနေနဲ့မရင်ပါတီတဲ့စနစ်တည်းကိုကျွန်တော် introduce လုပ်လိုက်ရင်မေ့ပြီးတဲ့အချိန်မှာအလွယ်လွယ်မှာမှဖြစ်နိုင်တယ်။ရှုပ်ထွေးမှုတွေမလူလားပဲပေါ်လာနိုင်တယ်
။ဒါအပြင် PR စနစ်နဲ့ပတ်သက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တော်တော်များများကလည်းထက်ထဲဝဝနားမလည်ကြသေးတဲ့အတွက်လာမယ့်2025ရွေးကောက်ပွဲမှာ PR စနစ်ကိုကြည့်သုံးမှုစောတည်တယ်လို့လည်းဦးနုထံကကဆိုပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီ NDS ဥက္ကဋ္ဌဦးခင်မောင်ရွှေကတော့ပါတီတစ်ခုတည်းကြီးစိုးတဲ့စနစ်ကိုလူလမ်းမှုမရှိလို့အချို့ကျကိုစားပြုစနစ်ကိုအစိုးတည်သွင်းရတယ်ဆိုပြီးအခုလိုပြောပါတယ်
။ပါတီမပါတီသေးတဲ့ကြီးစိုးတဲ့ပါတီမှမျိုးကိုကျွန်တော်တို့မလို့ချင်ပါဘူး။ပါတီငယ်တွေလူမျိုးငယ်တွေအားလုံးပါတဲ့ပုံစံမျိုးတွေပဲတက်တော်ကိုကျွန်တော်တို့အချင်းချင်းကိုကြည့်ရင်ပါတယ်။ဒါမှသာလျှင်လူမျိုးကြီးရှင်မျိုးကြီးစိုးတဲ့နိုင်ငံမဟုတ်ဘူး။ပါတီကြီးနှစ်ခုအပြိုင်အဆိုင်ဖက်ချအုပ်ချုပ်တဲ့ရှင်မျိုးကိုကျော်လွှားပြီးတော့ကပါတီပေါင်းစုံပါတဲ့နိုင်ငံမျိုးဖြစ်မှမျိုးရညီဝေးရမယ်။
ပြာစနစ်ကိုကြည့်သုံးမယ်ဆိုရင်တိုင်းဒါပါတီတွေအနေနဲ့ထိခိုက်မှုရှိနိုင်တယ်လို့တိုင်းလန်ရှမ်းနီမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်သေးအောင်ကအခုလိုပြောပါတယ
်။သူတို့အချိုးကြားစနစ်ဆိုတဲ့နေရာမှာမြူတာလွတ်တော်မှာဒီတန်ထောက်ချစ်စီကဥရိယမြူတာလွတ်တော်ကိုဆို168နေရာပဲ။တကယ်လို့တပြည်နယ်လုံးအတိုင်းအတာနဲ့ဒီ168နေရာကိုကျွန်တော်တို့ခွဲကြမှာဆိုမင်းဆန်တဲ့ချင်းဥရိဥပမာတန်30ရှိတယ်ဆိုတော့တန်30 168နဲ့ကျွန်တော်တို့သားလိုက်ရအချိုးကြစနစ်ဆိုတော့3မှကျွန်တော်တို့တုတ်တော်ကိုဆိုတဲ့ဥတေးရရှိတော့သူ့တိုင်းနာပါတီကအားလုံးပေါင်းမှ3ကျော်3ကျော်အဲ့ဒီပါတီတွေကပြုတ်သွားနိုင်တယ်ပေါ့
အမျိုးသားလှုပ်တော်ကနေတဘောတူညီထားတဲ့ PR စနစ်ကိုလက်မခံတဲ့ညီနောင်တိုင်းသားများဖရေရှင်ဖွဲ့ကမြို့နယ်တိုင်းမှာစန္ဒဖို့ထုတ်ကန့်ကွက်သွားမယ်လို့ဇူလိုင်လ18ရက်နေ့နဲ့17ရက်နေ့နေပြည်တော်မှာကြေညာခဲ့တဲ့19ကြိမ်မြောက်စီးဝေးကနေဆုံးဖြတ်ထားကြပါတယ်
ဥစားပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ် Mrs. Yang Hili ဟာရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အရက်ဖက်အဖွဲ့စီရီအရက်ဖက်လူမှုအဖွဲ့စီရီဒုက္ခသည်စခန်းတွင်နဲ့မွတ်စလင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်မှာအစိုးရတပ်မတော်နဲ့ပလောင်ခေါ်တအောင်းအမျိုးသားလူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့အာရှတိုက်အကြားမဟာမိတ်တိစောက်ထားမှုကဒေတာရင်းတည်ငြိမ်ရေးနဲ့လုံခြုံရေးရဲ့အခြေခံအုတ်မြစ်ဖြစ်စေပါတယ်။အဲ့ဒီမဟာမိတ်ပြုထားမှုကနေဒေတာရင်းဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်နေတဲ့တရုတ်နဲ့တောင်ကိုရီးယားအပါအဝင်တခြားအရှေ့တောင်အာရှတိုက်အတွင်းကနိုင်ငံတွေမှာဖွံ့ဖြိုးမှုတွေဖြစ်ထွန်းလာအောင်အခြေအနေတွေဖန်တီးပစ်လိုက်တာဖြစ်တဲ့အကြောင်းဝါရှင်တန်ဒီစီမြို့မှာမကြာသေးခင်ကပြုလုပ်ခဲ့တဲ့တောင်တရုတ်ပင်လယ်ပြင်ဆိုင်ရာညီလာခံအတွင်းအမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ဖူ့ခ်စ်ကပြောကြားလိုက်ပါတယ်။အာရှပစိဖိတ်ဒေသရဲ့ငြိမ်းချမ်းရေးနဲ့တိုးတက်ဖွံ့ဖြိုးမှုအတွက်အမေရိကန်ကအရေးပါတဲ့အခန့်ကဏ္ဍမှာရှိနေပေမဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီအကြားကုန်သွယ်ရေးဆိုင်ရာအခွင့်အရေးတွေတိုးမြင့်ဖြစ်ပေါ်လာရေးလှုပ်ဆောင်တာအပြင်ဒေသတစ်ခုလုံးစီးပွားရေးတဟုန်တို့တိုးတက်လာရေးအတွက်တရုတ်နိုင်ငံနဲ့နိုင်ငံအခြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရရှိရေးစစ်ဆန်ညှိနှိုင်းတာတွေပါအမေရိကန်ပြည်ထောင်စုကဆောင်ရွက်နေပါတယ်။ဒါပေမဲ့လည်းရန်လိုတဲ့အပြုအမူတွေလှုပ်ဆောင်တာစစ်သုံးစစ်တွေတိုးမြင့်ချမှတ်တာအမြင့်ကဆရာကောင်းအောင်မျိုးချစ်စိတ်တွေကြီးထွားလာနေတာတမိုင်းမှာခံခဲ့ရတာတွေကိုပြန်အဆဖော်ပေးတာစတဲ့လောက်ရက်တွေဟာဒေတာရင်းတည်ငြိမ်မှုနဲ့အနာဂတ်ဖွံ့ဖြိုးတိုးတက်ရေးတွေကိုချင်းချောက်နေတဲ့ပေါက်ကွဲစေမဲ့အကြောင်းအရာတွေဖြစ်ပါတယ်။အဲဒီလိုစိန်ခေါ်မှုတွေဖြစ်ပေါ်နေတာကဒေတာရင်းမှာပွင့်လင်းမြင်သာမှုရှိရေးစီးမြင့်စည်းကမ်းတွေပေါ်အခြေခံတဲ့လှုပ်ဆောင်မှုတွေနဲ့ဒေတာဖွံ့ဖြိုးတိုးတက်ဖို့အတွက်ဆယ်စုနှစ်ပေါင်းများစွာအထောက်အကူပြုခဲ့တဲ့အဖွဲ့အစည်းတွေအားကောင်းလာရေးအတွက်လုတ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုမိမောင်းထုတ်ပြလိုက်တာဖြစ်ကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ဖူ့ခ်စ်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအတွက်အပြန်အလှန်အငင်းပွားနေကြတဲ့ကိစ္စ ဒေသတွင်းကအဖွဲ့အစည်းတွေအနေနဲ့နိုင်ငံတကာဥပဒေနဲ့အညီဒီပဋိပက္ခကိုငြိမ်းချမ်းစွာဘလို့ဖြစ်ရှင်းမလဲဆိုတာအဓိကအကဲဆန့်နေတဲ့ကိစ္စဖြစ်ပါတယ်ဒေတာရင်းအဖွဲ့အစည်းတွေဖြစ်ကြတဲ့အာဆီယံနဲ့ APEC စတဲ့အဖွဲ့အစည်းတွေရဲ့စုဝေးပွဲတွေဟာဒေတာအတွက်အစိုးရအရဆုံးစိန်ခေါ်အကဲဆမ်းမှုတွေကိုအပြေရှားဖို့ပူးပေါင်းဆောင်ရွက်တဲ့အလေ့အထတွေပေါ်ထွန်းလာဖို့အတွက်လှုပ်ဆောင်တဲ့နေရာတွေဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပင်မှာဖြစ်နေတဲ့အခြေအနေတွေဟာခက်ခဲရှုပ်ထွေးလာပါတယ်။ဒီဒေတာကိုပိုင်ဆိုင်ကြောင်း၆နိုင်ငံကတပြိုင်တည်းပြောဆိုနေတာငါးဖန်းလုပ်ငန်းလုပ်ကင်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေတာဟိုက်ဒရိုကာဗွန်နဲ့ဒီဒေတာမှာအများအပြားရှိနေတာရစ်တက်တင်မောတွေတဖြည်းဖြည်းများပြားလာနေတာနဲ့တခြားသဘာဝမြင့်မြင့်တဲ့အတွင်ပင်ဆိုင်ရာစိတ်ဝင်စားပွဲကောင်းတဲ့ဒေတာဖြစ်နေတာကဒီဒေတာကိုပိုပြီးစိတ်ဝင်စားစေတဲ့အကြောင်းအရာတွေဖြစ်ပါတယ်။အကယ်၍ဥပဒေတွေကိုတန်ဖိုးမထားကြတော့ဘူးတွစ်ဆုံဆွေးနွေးမှုတွေပြက်ပြားသွားမယ်အတိတ်ဘဝဖွင့်ဆိုမှုလွဲမနေတာတွေတဖြည်းဖြည်းများပြားလာမယ်တင်းမာမှုတွေတဖြည်းဖြည်းကြီးထွားလာမယ်ဆိုရင်ဒေတာရင်းနိုင်ငံတွေရောဒေတာပြင်ပမှာရှိနေကြတဲ့သူတွေအတွက်ပါအရှုံးနဲ့ရင်ဆိုင်ရမယ်လို့လက်ထောက်နိုင်ငံသားဝန်ကြီး Foods ကပြောပါတယ်လက်ရှိဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ကြရေးအတွက်အခုချိန်ဟာတွဲဆုံဆွေးနွေးမှုတွေအချိန်မြင့်လှုပ်ဆောင်ရမယ်အချိန်ကောင်းဖြစ်တယ်လို့လက်ထောက်ဝန်ကြီး Foods ကပြောပါတယ်ပိုင်ဆိုင်မှုအတွက်အငင်းပွားနေကြတဲ့နိုင်ငံအားလုံးကအဲ့ဒီအငင်းပွားမှုတွေနဲ့မတည်ငြိမ်မှုတွေပုံမဖြစ်ပေါ်လာစေမဲ့လှုပ်ရက်တွေကိုရပ်ဆိုင်းကြဖို့ Mr. Foods ကတောင်းဆိုလိုက်ပါတယ်ပိုင်ဆိုင်မှုအငင်းပွားနေကြတဲ့နိုင်ငံတွေအားလုံးကရန်လိုတဲ့အပြုတ်မှုတွေမလုပ်ဆောင်မှုဆိုပြီးတောင်တရုတ်ပင်လယ်ပြင်အတွင်းလိုက်နာရမယ်အစီအမံစည်းကမ်းများဆိုင်ရာ2002ခုနှစ်ကြေညာချက်ကိုသဘောတူထားပြီးဖြစ်တဲ့အတွက်အချင်းပွားဝယ်ရာအပြုတ်မှုတွေလှုပ်ဆောင်ခြင်းကိုရပ်တန့်ဖို့သဘောတူလိုက်ကြမယ်ဆိုရင်တင်းမာမှုတွေရော့ကျအောင်လှုပ်ဆောင်နိုင်ပြီးထာဝရပြည်လဲရေးအဖြေရှာဖို့အခွင့်အလမ်းတွေပေါ်လာမှာဖြစ်ကြောင်းလက်ထောက်နိုင်ငံသားဝန်ကြီး Michael Foods ကပြောကြားလိုက်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
ခုနားဆင်ကြရတာဟာအမေရိကန်ပြည်ထောင်စုရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းပြောကြလိုပါရရှင်ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုဦးဆန်မိုးဝေကပြောပြမှာပါရှင
်ဣသရေးနိုင်ငံသမ္မတရှီမွန်ပဲရစ်ဟာကြာသပတေးနေ့မှာယာရုကနှုတ်ထွက်သွားပြီးဣသရေးနိုင်ငံရဲ့အနာဂတ်ကြီးမားမှုနဲ့ငြိမ်းချမ်းရေးကိုကြိုတင်ဟောကိန်းထုတ်လိုက်ပါတယ်ဣသရေးနိုင်ငံရဲ့အင်းနီချင်းတိုင်းပြည်တွေနဲ့ငြိမ်းချမ်းရေးပူပေါင်းဆောင်ရွက်ရေးကိစ္စတွေပြောဆိုခဲ့သူအသက်60အရွယ်ရှိပြီဖြစ်တဲ့ Mr. Perez ဟာအာရဗ်နိုင်ငံတွေနဲ့ဂါဇာမှာနေထိုင်ကြသူတွေဟာအစ္စရေးရဲ့ရန်သူတွေမဟုတ်ပါဘူးလို့ပြောကြားခဲ့သူလည်းဖြစ်ပါတယ်။သူဟာတိတ်နေချီတဲ့ဂါဇာပြည်သူတွေနဲ့ကလေးငယ်တွေကိုရှေ့တန်းမှာအကာအကွယ်အဖြစ်အသုံးပြုနေတဲ့ Hamas အဖွဲ့ကိုပစ်တင်ပြောဆိုခဲ့ပါတယ်။ Ukraine နိုင်ငံအရှေ့ပိုင်းပြဿနာဖြစ်ပွားနေတဲ့ဒေသမှာ Ukraine အစိုးရတပ်စခန်းကို Russia စစ်တပ်က Russia နိုင်ငံအတွင်းကနေလှမ်းပြီးတော့ပစ်ခတ်ခဲ့တယ်လို့ American ပြည်တော်စုကဆွဆွဲပြောဆိုလိုက်ပါတယ်။နောက်ပြီး Russia အစိုးရဟာ Ukraine စစ်တပ်ကိုတိုက်ခိုက်ဖို့အတွက်ရည်ရွယ်ပြီး Russia ကိုလိုလားတဲ့ခွဲထွက်ရေးတပုံတွေကိုအရွယ်စားကြီးမားပြီးတော့အားကောင်းတဲ့လက်နက်တွေထောက်ပံ့ဖို့လုပ်နေတယ်လို့ American အစိုးရကအခိုင်အမာပြောဆိုလိုက်ပါတယ်။ Israel ဘက်ကဘုံကျဲတိုက်ခိုက်မှုကြောင့်ဂါဇာမှာရှိတဲ့ကုလသမဂ္ဂကဖွင့်ပေးထားတဲ့အကြောင်းကိုထိမှန်ခဲ့တာကြောင့်ကုလသမဂ္ဂတာဝန်ရှိသူတွေကအကြီးအကျယ်ဒေါသထွက်ခဲ့ကြပါဗျ။အဲဒီအကြောင်းကိုအကြမ်းဖက်မှုတွေကနေအကာအကွယ်ပေးနိုင်မှုအတွက်ခိုလုံစရာအဖြစ်လုပ်ထားတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်အရက်သားနဲ့ကုလသမဂ္ဂဝန်ထမ်းတွေအပါအဝင်15ယောက်တေဆုံသွားခဲ့ပါဗျ။ပြစ်ကျသွားတဲ့အယ်ဂျီးရားလင်းပြည့်ရှိတဲ့နေရာကိုရှာဖွေသူတွေတွေ့ရှိထားပြီလို့မာလီနိုင်ငံသမ္မတအီဘရာဟင်ဘော့ဘ်ကာကီယတာကပြောဆိုပါဗျ။ဘာကီနာဖတ်ကနေအယ်ဂျီးရီးယားကိုပြန်တန်းနေစဉ်အယ်ဂျီးရီးယားလေရင်ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဦးဆန်မိုးဝေကပြပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇီနက်အဗ်ဒယ်ရာမန်ဖြစ်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မင်္ဂလာနေ့တစ်နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ရှင်။
This program has come to you from the Voice of America, Washington.